အီရန်နိုင်ငံဟာနျူကလ িয়ার ဘုံးပြုလုပ်ဖို့ဘယ်တော့မှကြိုးပမ်းခဲ့ခြင်းမရှိတယ်လို့လူပြောများစရာဖြစ်နေတဲ့နျူကလ িয়ার စွမ်းအင်ထုတ်လုပ်ရေးကြိုးပမ်းနေတဲ့အစီအစဉ်ကိုလည်းဆွတ်လွတ်မှာမဟုတ်ဘူးလို့အီရန်နိုင်ငံရဲ့အုပ်ဆောင်ခေါင်းဆောင်ကြီးကပြောဆိုလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার စွမ်းအင်ငြင်းငြင်းစွာအသုံးပြုရေးအတွက်လှုပ်ဆောင်နေတဲ့အခွင့်အရေးကိုအလျှော့ပေးမှာမဟုတ်ဘူးလို့ကြာသပတေးနေ့ကဘင်မလိုက်ထိတ်သီးညီလာခံမှာအီရန်နိုင်ငံရဲ့ခေါင်းဆောင်ကြီးအယာတိုလာအလီခမနီကပြောလိုက်ပါတယ်။အီရန်ကောင်းဆောင်ရဲ့ပြောစကားဟာကုလသမဂ္ဂလုံခြုံရေးကောင်စီကိုလည်းရည်ရွယ်ပြီးတော့ပြောလိုက်ကြပါ။သူကအမေရိကန်နိုင်ငံကနိုင်ထက်စီးနှင်းလုံလုံးရကြတယ်လို့လည်းပြောလိုက်ပါတယ်။အဲ့ဒီညီလာခံကိုတက်ရောက်နေတဲ့ကုလသမဂ္ဂအထူးထွေတွင်းရင်းမှုချုပ်မစ္စတာဘန်ကီမွန်ကတော့အီရန်အနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုလိုက်နာဖို့ပြောပါတယ်။နျူကလ িয়ার ထုတ်လုပ်ဖို့ကြိုးပမ်းနေမှုကိုလည်းစွန့်လွတ်ဖို့တိုက်တွန်းလိုက်ပါတယ်။တဆက်ထဲမှာပဲအီရန်ရဲ့အင်းကြီးချင်းစီးရိုင်းနဲ့ပတ်သက်လို့ပြောရမယ်ဆိုရင်စီးရိုင်းအစိုးရပေါ်ဒေတာရင်းဖိအားပေးနေမှုတွေတွန်းမြင့်လာနေရမှာအစ်စ်တက်လာတဲ့အီဂျစ်နိုင်ငံရဲ့ခေါင်းဆောင်ကစီးရိုင်းအစိုးရဟာပြည်သူလူထုကိုဖိနှိပ်နေတယ်လို့ပြောလိုက်ပါတယ်တဆက်ထဲမှာပဲအီဂျစ်သမ္မတအစ်စ်မိုဟာမက်မော်စီကဒီမိုကရေစီကြတဲ့အာဏာလွှဲပြောင်းမှုပြုလုပ်ဖို့စီးရိုင်းကိုတောင်းဆိုလိုက်ပါတယ်